American ပြည်သူပြည်ထောင်စု Virginia ပြည်နယ် Charlotte ဆွေးမြေမှာစနေနေ့ကလူမျိုးရေးဒီကယုံနေ့ဖြစ်ခဲ့ပြီးတဲ့နောက် Twitter လူမှုကွန်ရက်မှာတပုံနဲ့တူဖော်ပြခဲ့တဲ့သမ္မတဟောင်း Barack Obama ရဲ့မှတ်ချက်ဟာလူချက်အများဆုံးဖြစ်စံချိန်တင်သွားပါတယ်။ Twitter မှာဖော်ပြထားတဲ့တပုံနဲ့မှာတော့ကိုင်းကြီးကိုပခုံးပေါ်တင်ထားတဲ့သမ္မတဟောင်း Obama ကအသားရောင်လူမျိုးမတူကွဲပြားသူကလင်းငယ်တွေကြည်နေကြတဲ့ Impedance Box ပေါ်မှာလက်တင်ပြီးနှုတ်ဆက်စကားပြောနေတာကိုတွေ့ကြရပါတယ်။ Twitter မှတ်ချက်ထဲမှာတော့အသားရောင်နောက်ကျောင်းရာဇဝင်နဲ့ဘာသာရေးယုံကြည်မှုမတူကွဲပြားမှုတွေကြောင့်တယောက်နဲ့တယောက်မုန်းတရောင်လူတွေကိုမွေးလာကြတဲ့ကဖန်တီးလိုက်တာမဟုတ်တဲ့ကြောင်းတောင်အာဖရိကနိုင်ငံကလူယူလူမဲခွဲခြားမှုတပ်ဖြတ်ရေးခေါင်းဆောင်သမ္မတဟောင်း Nelson Mandela ရဲ့နာမည်ကျော်စကားကိုကိုကဖော်ပြထားပါတယ်အမေရိကန်ပြည်တော်စုမှာ1862ခုနှစ်ကနေ1865ခုနှစ်အထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်မှာဗဟိုဆိုးရွားကိုပုံကန်တက်ခဲ့ရမှာဦးဆောင်ခဲ့သူစစ်ဗိုလ်ချုပ်ကြီးတူရဲ့ရုပ်တုကိုဖျက်ချဖို့မြို့ဝါနာမည်နဲ့ဆုံးဖြတ်ခဲ့တဲ့ရှာလော့စ်ဝင်းမျိုးကလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတဟောင်းက Twitter မှာဓာတ်ပုံနဲ့တကွမှတ်ချက်ရေးခဲ့တာပါလူမျိုးကြီးဆိုးရွားတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးဆန္ဒပြပွဲတွင်အမျိုးသားတစ်ယောက်ကလူအုပ်ထဲကားနဲ့ဝင်တက်ခဲ့ရမှာအမျိုးသမီးတူလည်းသေဆုံးသွားပါတယ်ဒီကနေ့ဗိုလ်ထုနဲ့အစိုးရအထိဆိုရင်တော့သမ္မတဟောင်းအိုဘားမားရဲ့ Twitter လူမှုကွန်ရက်ပေါ်ကမှတ်ချက်ကိုကြိုက်တယ်လို့သဘောထားပေးခဲ့တာအချိန်ပေါင်း2,800ရှိခဲ့ပြီးဒါဆိုရင်တော့ဗြိတိန်နိုင်ငံမှာဒီနေ့စံပိုင်းအကြမ်းဖက်ဝါဒီရဲ့တက်ခိုက်မှုပြီး American အစိုးရ Ariana Grande ပေါ်ပြခဲ့တဲ့မှတ်ချက်ကိုလူချက်အများဆုံးအဖြစ်စံချိန်တင်ထားတာကိုကြော်လွန်ခဲ့တဲ့အထိလည်းဖြစ်ပါတယ်